ိုင်ငံသားရေးဝန်ကြီးဝမ်ယီနဲ့အိန္ဒိယနိုင်ငံသားရေးဝန်ကြီးစူပရာဘရန်ဂျေရှန်ကာရိုနယူးဒေလီမြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးကြပါတယ်2020ခုနှစ်နှစ်နိုင်ငံနယ်ကြားပဋိပက္ခဖြစ်ပွားပြီးတဲ့နောက်ပိုင်းပထမဦးဆုံးအကြိမ်ဖြစ်တဲ့အိန္ဒိယနှစ်နိုင်ငံနိုင်ငံသားရေးဝန်ကြီးတွေတွေ့ဆုံကြတာပါနယ်ကြားအငင်းပွားမှုပဋိပက္ခဟာနှစ်နိုင်ငံဆက်ဆံရေးကောင်းမွန်ဖို့အတွက်အဓိကအဟန့်အတားဖြစ်စေတယ်ဆိုတာအိန္ဒိယဘက်ကပြောဆိုပါတယ်2020ခုနှစ်မေလတုန်းကနှစ်နိုင်ငံနယ်ကြားအငင်းပွားရာကနေထောင်ပေါင်းချီတဲ့တပ်တွေအပြန်အလှန်ဆင်လွတ်ခဲ့ပြီးပြစ်ခတ်မှုတချို့လည်းဖြစ်ပွားခဲ့သလိုတပ်ဖွဲ့ဝင်တချို့လည်းထိခိုက်သေးဆုံးမှုတွေရှိခဲ့ပါတယ်ကိုလာကြတင်းမာမှုတွေအဆုံးသတ်ပြီးနှစ်နိုင်ငံညှိနှိုင်းဆွေးနွေးခဲ့ပေမဲ့ဆက်ဆံရေးကတော့ပုံမှန်မဖြစ်သေးပါဘူး။ဒါကြောင့်လည်းတရုတ်နိုင်ငံသားရေးဝန်ကြီးအိန္ဒိယနိုင်ငံကိုသွားရောက်တဲ့ခီးစဉ်ကိုဒေတာရင်းအခဲခတ်တွေကအံ့ဩတင်နေကြပါတယ်။အိန္ဒိယနိုင်ငံအပြင်ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံတွေကိုလည်းတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီသွားရောက်ခဲ့ပါတယ်။တောင်အာရှဒေတာခီးစဉ်တွင်အိန္ဒိယနိုင်ငံကနေနီပေါ်ကိုခီးဆက်ဖို့ရှိပါတယ်။ပါကစ္စတန်နိုင်ငံကိုသွားရောက်တဲ့ခီးစဉ်တွင်အိန္ဒိယနဲ့အငင်းပွားနေတဲ့ကက်ရှမီးယားအရေးမှတ်ချက်ပေးပြောဆိုခဲ့တာကြောင့်အိန္ဒိယအစိုးရကနေတရုတ်နိုင်ငံသားရေးဝန်ကြီးကိုဝေဖန်ခဲ့ပါတယ်ကက်ရှမီးယားဒေသကိုအိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံခွဲဝေအုပ်ချုပ်နေပေမဲ့ဒေသတစ်ခုလုံးကိုပိုင်ဆိုင်နေဆိုတာနှစ်ဖက်စလုံးကပြောဆိုထားပါတယ်တရုတ်နိုင်ငံကတော့အသူ့ရဲ့အဓိကမဟာမိတ်ပါကစ္စတန်ဘက်ကနေရေပူအားအဖြစ်ထောက်ခံရည်တည်နေပါတယ်ရှင်